Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ4ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကို9ဒိုမီတာ19.25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါလန်ဒန်မြို့တိုက်ခိုက်ခံရမှုအတွင်း9ဦးသေဆုံးပြီး48ဦးဒဏ်ရာရခဲ့ပြီးအစ္စလာမ်ရဲ့အစွန်းရောက်အတွေးခေါ်ကနေအကျဉ်ဖက်ဝါရာဇဲတိုက်ခိုက်မှုတွေဖြစ်လာရတာလို့ဗီတင်ကောင်းဆောင်ကဒီကနေ့မှပဲပြောဆိုလိုက်ပါတယ်။ဘီလီယံနာတတိယကြီးမိုက်ကယ်ဘလူးဘတ်ကတော့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသဘောတူညီချက်အတွေ့ဒေါ်လာ15သန်းကူညီဖို့ကတိပြုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဟာချင်းချောက်မှုဖြစ်တယ်လို့အမေရိကန်နဲ့ရုရှားတို့ကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူညင်ညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တဲ့တင်တွေပြည်နာဆင်ကြမဲ့တဲ့င်းလွာတွေထဲမှာလန်ဒန်မြို့တိုက်ခိုက်ခံရပြီးတဲ့နောက်ဆက်တွဲလုံခြုံရေးချင်းနေနဲ့ပတ်သက်လို့
သူကျင်းလာပြီးလူစီလာတဲ့နေရာတိုးစစ်သွားတဲ့နေရာအဲ့လိုဘရစ်တိုတိုတန်လို့နော်အဲ့ဒီဝက်စ်မင်စတာကတိကြောင်ဟာမျိုးအဲ့လိုနေရာမျိုးကြတတ်နေနေရာ for the time being တော့ရှောင်မို့တာတော်တော်ပြည်ပစရဖို့
မြန်မာအသင်း UK ရဲ့အထွေထွေတွင်ရင်မှုပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနှားဆင်ကြပါမယ်ဒီအကြောင်းနဲ့တူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဆွေးနွေးနိုင်ငံကိုတွားရောက်မဲ့ခီးစဉ်အကြောင်းနဲ့မြန်မာနိုင်ငံဘက်ခြမ်းကိုထွက်ပြေးသွားတဲ့လူသက်မှုအတွက်တန်ရရှိသူတွေကိုထိုင်းအာဏာပိုင်တွေစီလွှဲပြောင်းပေးသွားတဲ့အကြောင်းတွေကိုလည်းနှားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဗြိတိန်နိုင်ငံမှာမနစ်စနေနေ့ကအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုလည်းပြစ်တက်ခဲ့တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလန်ဒန်အရှေ့ပိုင်းမှာဝင်ရောက်စီးနင်းမှုတစ်ခုလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုထားပေမဲ့အသေးစိတ်အချက်အလက်တွေတော့ထွက်ပေါ်မလာသေးပါဘူး။မနေ့ကလန်ဒန်တံတားနဲ့ဘိုရိုဆီတို့မှာတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါရဆဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်မကောင်းဆိုးဝါးအတွေ့အခေါ်တွေကနေပေါက်ဖွားလာတာလို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကဒီကနေ့ပြောဆိုလိုက်ပါတယ
် As terrorism breeds terrorism and perpetrators are inspired to attack not only on the basis of carefully constructed plots
အကျံဖက်ဝါရကအကျံဖက်ဝါရဆဲတိုက်ခိုက်မှုတွေကိုမွေးဖွားစေပြီးပြစ်မှုကျူးလွန်သူလက်သက်တရားခံတွေကလည်းတဦးကနေတဦးကိုကူးချနေကြတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတွင်အကျံဖက်ဝါရကိုလက်သင့်ခံမှာမဟုတ်ပါဘူး။လူမှုဝန်ဆောင်မှုအပိုင်းမှာရောလူမှုအသိုင်းအဝိုင်းတစ်ခုလုံးအတွင်းအကျံဖက်ဝါရကိုဖော်ထုတ်ချေမှုန်းဖို့လိုအပ်နေပြီးရက်တန်းကရက်ကြပါလို့ဗြိတိန်ခေါင်းဆောင်ကပြောဆိုသွားပါတယ်။မနေ့စနေနေ့ညနေခင်းလန်ဒန်တံတားပေါ်ကလို့အထဲကိုဘင်္ဂါဒစင်အရှိန်နဲ့မောင်းဝင်လာခဲ့ပြီးတဲ့နောက်ဘိုရိုဆီဘက်ကိုမောင်းဝင်သွားပြီးကားပေါ်ကအမျိုးသား၃ယောက်ဆင်းနောက်လူတွေကိုဓားနဲ့လိုက်ထိုးတာဖြစ်ပါတယ်။အရေးပေါ်ဖုံးဝင်လာပြီးတဲ့နောက်၈မိနစ်အတွင်းမှာပဲလက်နက်ကန်အရာရှိတွေကတိုက်ခိုက်သူ၃ဦးကိုပစ်တက်ခဲ့တယ်လို့ရဲအဖွဲ့ကပြောပါတယ်။တိုက်ခိုက်သူတွေကအသေးခံဘုံခွဲသမားတွေလို့လည်းတုပဝတ်ဆင်ထားကြတယ်လို့ရဲကပြောပါတယ်။လန်ဒန်မြို့တဝန်းကဆေးရုံ၅ခုကိုလူ48ဦးပို့ဆောင်ထားရတယ်လို့လန်ဒန်အရေးပေါ်ဌာနက Twitter မှာကြေညာချက်ကိုတင်ထားပါတယ်။အကျံဖက်ဝါရဆဲတိုက်ခတ်မှုအဖြစ်အန်ဟာပိုင်တို့ကကြေညာထားတာပါလန်ဒန်တံတားအနေနဲ့အနည်းနာကဘိုရိုဆီတို့ကအကျံဖက်ဝါရဆဲတိုက်ခတ်မှုကဗြိတိန်နိုင်ငံမှာဒီလပိုင်းနဲ့အတွင်း3ချိန်မြောက်တိုက်ခတ်ခံရမှုဖြစ်ပါတယ်ပြီးခဲ့တဲ့မတ်လတုန်းကလည်းဝက်စ်မင်နစ္စတာတံတားပေါ်မှာသွားလာနေကြတဲ့သူတွေအလားတူတိုက်ခတ်ခံခဲ့ရပြီးပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကလည်းမန်ချက်စတာမြို့မှာအသေးခံဘုံးခွဲတိုက်ခတ်ခံရလို့ဒါဇင်နဲ့ချီသေဆုံးအများအပြားဒဏ်ရာရရှိခဲ့ပါတယ်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဝမ်းနည်းပြီးစိတ်ပျက်မိတယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောလိုက်ပါတယ်။ကြောက်ရွံ့မှုတွေဝမ်းနည်းမှုတွေဝမ်းနည်းချီကွဲမှုတွေကြားကပဲနေသီးမချပဲနဲ့ကျမတို့အားလုံးတညီတညွတ်ထဲရှိနေကြတယ်လို့ပြောပါတယ်။ဒါပြင်ကျန်းဖက်ဝါရမျိုးစုံကိုတွန်းလှန်တိုက်ဖျက်တဲ့နေရာမှာကျမတို့အနေနဲ့ဗြိတိန်နိုင်ငံဘက်ကပြည့်ပြည့်စုံစုံအခိုင်အမာရပ်တည်တယ်လို့လည်းဂျာမန်ဝန်ကြီးချုပ်ကပြောပါတယ်။ဒီတိုက်ခိုက်မှုတွေနိုင်ငံရခဲ့တဲ့သူတွေထဲမှာပြင်သစ်နိုင်ငံသားတွေလည်းပါဝင်ပြီးတော့ဒါဟာတရားပေါ်ကြောင်စွာတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြင်သစ်နိုင်ငံအနေနဲ့ဗြိတိန်နိုင်ငံအပါအဝင်တခြားနိုင်ငံတွေအားလုံးနဲ့အတူရပ်တည်ပြီးတော့ကျန်းဖက်ဝါရကိုအစွမ်းကုန်တိုက်ဖြတ်သွားမှာဖြစ်တယ်လို့လည်းပြင်သစ်ဝန်ကြီးချုပ်အမန်နျူအယ်မက်ခရွန်ကပြောလိုက်ပါတယ်။ဒါ့အပြင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဒီလိုတိုက်ခိုက်မှုကြောင့်တုံးလုံးချောက်ချပြီးစိတ်ပူပန်မိတယ်လို့ပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဩစတြေးလျနိုင်ငံသား၂ယောက်ထိခိုက်ဒဏ်ရာရသွားပြီးတော့တစ်ယောက်ကတော့ ဆေးရုံမှာဖြစ်ကြောင်းကြံတယောက်ရဲ့အခြေအနေကိုသိဖို့လုပ်နေတယ်လို့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘိုးကလည်းပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့အတွက်ပူးတွဲဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်သွားတင်တယ်လို့မစ္စတာပူတင်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုကြီးနန်းပို့လိုက်ကြောင်းရုရှားဆိုရကပြောပါတယ်။ဒါပြင်နေတိုးအဖွဲ့ရဲ့အတွင်းမှုချုပ်ယန်စတိုတန်ဘတ်ကလည်းလန်ဒန်မြို့သူမြို့သားတွေနဲ့အတူရပ်တည်နေတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ဒိမတ်လိုပြည်ပနိုင်ငံတွေရေးထက်အမေရိကန်ပြည်ထောင်စုကဒက်စမိုနီလိုမြို့လေးတွေရေးကိုပို့ပြီးဦးစားပေးတဲ့သမ္မတတဦးကိုရထားတာတိတ်ကိုဂုဏ်ယူစရာကောင်းတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကမနေ့စနေနေ့ကနိုင်ငံရေးရန်ပုံငွေရှာပွဲတစ်ခုမှာပြောဆိုပါတယ်အိုင်အိုဝါပြည်နယ်ကထက်လွတ်တော်မှဂျူနီအာနက်စ်ရဲ့ရန်ပုံငွေပွဲမှာအမေရိကန်ဒုတိယသမ္မတပန့်စ်ကအခုလိုပြောဆိုတာပါရာသီဥတုပြောင်းလဲခြင်းဆိုင်ရာပါရီသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရည်ညွှန်းပြီးတော့ဒုသမ္မတကပြောဆိုတာဖြစ်ပါတယ်သမ္မတထရန့်ကသူကတိပေးထားတဲ့အတိုင်းအခွန်အခောက်ရှော့ချဖြတ်တောက်ဖို့နဲ့အရင်သမ္မတအိုဘားမားလက်ထက်ကပြတ်ထန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြန်လည်ပြင်ဆင်ဖို့လုပ်မယ်လို့လည်းဒုတိယသမ္မတကပြောပါတယ်။ရာသီဥတုပြောင်းလဲနေတဲ့ဆိုတာကိုသမ္မတထရန့်ကယုံကြည်ထားပြီးဒီထဲမှာသဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေလည်းပါဝင်တယ်ဆိုတာကိုလည်းယုံကြည်ထားတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟယ်လေးက CNN ရုပ်သံကိုပြောဆိုပါတယ်။ရာသီဥတုပြောင်းလဲနေပြီးအမေရိကန်ပြည်ထောင်စုမှလည်းတာဝန်ရှိတယ်ဆိုတာကိုသမ္မတကလက်ခံထားပြီးဒီအပေါ်မှာဆောင်ရွက်တော့မှာဖြစ်တယ်လို့လည်းသံမတ်ကြီးဟယ်လေးကထပ်လောင်းပြောဆိုပါတယ်ရှင်။
ဘက်ကံပြည်တော်စုအနေနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကိုတရားဝင်မဟုတ်သည့်တိုင်အောင်အိမ်မှာပေးထားတဲ့ဂတိကဝတ်တွေကိုဆက်လက်ဖော်ဆောင်သွားနိုင်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဘီလီယနာတထေးကြီးမိုက်ကယ်ဘလူးမ်ဘတ်ကအကူအညီပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကမကြာသေးခင်ကပဲအမေရိကန်အနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်တယ်လို့ကြေညာလိုက်ပြီးပဲရစ်သဘောတူညီချက်ဟာအမေရိကန်တွေအတွက်ကုန်ကျမှုအလွန်များပြီးတော့တက္ကရ2025ခုနှစ်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းအလုပ်ကိုင်ပေါင်း9000လောက်ဆုံးရှုံးနိုင်တယ်လို့ပြောလိုက်ပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်တဲ့တထေးကြီးမိုက်ကယ်ဘလူးမ်ဘတ်ကရာသီဥပြောင်းလဲမှုဆိုင်ရာကုလသမဂ္ဂရဲ့အခြေခံသဘောတူညီချက်တွေအတွက်အမေရိကန်ဒေါ်လာ15သန်းကူညီပေးသွားဖို့ကတိပြုပါတယ်။ဒီငွေပမာဏကကုလသမဂ္ဂအနေနဲ့အမေရိကန်ကနေမရတော့မဲ့ငွေနဲ့ညီရဲလို့လည်းဘလူးမ်ဘတ်စာမျက်နှာမှာဖော်ပြထားပါတယ်။အမေရိကန်နေအနေနဲ့အောက်ခြေကနေဥဆောင်ပြီးတော့ပဲရစ်သဘောတူညီချက်ကိုဆက်လက်အကောင်အထည်ဖော်နိုင်ဖို့လှုံ့ဆော်မှာဖြစ်ပြီးတော့အမေရိကန်အစိုးရအနေနဲ့ဒါကိုဘလို့မှတားဆီးလို့မရနိုင်ဘူးလို့လည်းမစ္စတာဘလူးမ်ဘတ်ကပြောပါတယ်။ဒါပြင်မစ္စတာဘလူးမ်ဘတ်ကအမေရိကန်မျိုးတွေပြည်နယ်တွေကုမ္ပဏီတွေကကုလသမဂ္ဂကိုတင်ဖို့ကြိုးပမ်းနေတဲ့အစီအစဉ်ကိုဥဆောင်နေတယ်လို့လည်း New York Times သတင်းစာကပြောကြားလိုက်ပြီးတော့အဲ့ဒီမှာအမေရိကန်ရဲ့ဖန်လုံးရင်တန်းငွေထုတ်လုပ်မှုကိုသတ်မှတ်ချက်အတိုင်းပြည့်မီနိုင်ဖို့အတွက်ကတိပြုထားပါတယ်ခင်ဗျာ
UAE ဘေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြောက်ကိုရီးယားနျူကလ িয়ার ရေးကိုကင်တွယ်ဖို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံခြားပူးပေါင်းဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ဝင်ကြီး James Mattis ကစင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာပြောဆိုခဲ့ပါတယ
် President Trump has made clear that the era of strategic patience is over. As a matter of US national security, the United States regards the threat from North Korea.
မြောက်ကိုရီးယားနိုင်ငံအပေါ်မဟာဗျူဟာမြောက်ဆိတ်ရှေတီးခံခဲ့တဲ့ကာလကျော်လွန်သွားပြီဆိုတာကိုသမ္မတထရန့်ကရှင်းရှင်းလင်းလင်းပြောဆိုထားပါတယ်။မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်တွေကနိုင်ငံတကာဥပဒေနဲ့မညီပါဘူး။ဒီအတိုင်းဆက်သွားလို့မရဘူးဆိုတာကိုလည်းနိုင်ငံတကာအတိုင်းအဝိုင်းကသဘောတူထားပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတရုတ်ရဲ့မူဝါဒကကျွန်တော်တို့ရဲ့မူဝါဒနဲ့တူတယ်လို့ဂျပန်တောင်ကိုရီးယားတို့နဲ့လည်းတူညီပါတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကမနေ့တုန်းကပြောဆိုတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေကရုရှားနိုင်ငံအတွက်လည်းချင်းချမှုဖြစ်တယ်လို့ရုရှားဒုတိယကာကွယ်ဝင်ကြီးကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားရဲ့ပဲတင်းတပ်ဒုံးကျည်ကာကွယ်ရေးစနစ်တည်းမဟုတ်ဘဲပဲတင်းတပ်ဒုံးကျည်စနစ်တရလည်းရှိနေတာကြောင့်ရုရှားအတွက်တိုက်ရိုက်ချင်းချမှုဖြစ်တဲ့အပြင်ဒေတာရင်းမှာတင်းမာမှုတွေတိုးလာမယ်လို့ယူဆတဲ့အကြောင်းရုရှားဒုတိယကာကွယ်ဝင်ကြီးအလက်ဆန်ဒါဖိုမင်းကပြောဆိုတာပါ။နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကြီးကစီစဉ်တဲ့စင်ကာပူကရှန်ဂရီလာဒိုင်ယလော့ နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံဒီကနေ့နောက်ဆုံးနေ့မှာတော့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပင်လယ်ပြင်အတွင်းအင်ဒိုနီးရှား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ပူးပေါင်းကင်းလက်မဲ့အစီအစဉ်ကိုလည်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကစီနိုလောင်းကစားရုံတစ်ခုကိုပြီးခဲ့တဲ့ဘက်ကတိုက်ခိုက်မှုတွင်ဒီတိုက်ခိုက်မှုကိုလုပ်တယ်လို့တန်ကြားရှိသူဟာဂျက်ဆီကာလို့စ်ဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ကာလို့စ်ဟာကစီနိုမှာလောင်းကစားဆွဲနေတာကြောင့်အကျွေးတွေအများကြီးတင်နေတယ်လို့သူ့ရဲ့မိသားစုကသတင်းပေးကြောင်းမနီလာရဲတပ်ဖွဲ့ရဲ့အကြီးအကဲအော့စကာအဘယောဒေးကပြောပါတယ်။ကာလို့စ်ဟာရီစော့တ်ဝေါ်မနီလာဆိုတဲ့အပန်းဖြေလောင်းကစားရုံကြီးတဲကိုဝင်သွားပြီးတော့လူတွေအများပြားရှိတဲ့လောင်းကစားခုံတွေကိုမိရှုခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။ဒီမိလောင်မှုကနေထွက်လာနေတဲ့မိခိုးတွေမှုန်ပြီး36ဦးထပ်မံတဲ့သေဆုံးခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ကာလို့စ်ဟာအဲဒီကနေထွက်မပြေးခင်မှာသူ့ရဲ့ကျောပေါ်ကြီးထဲကိုလောင်းကစားရုံမှာငွေအဖြစ်အသုံးပြုတဲ့ဟာတွေကိုထည့်ပြီးတော့အနာဂတ်ဟိုတယ်ကိုထွက်ပြေးသွားကြအောင်အဲ့နောက်တောက်ကြနေအစောပိုင်းကအဲ့ဟိုတယ်မှာကုကုကိုတက်တည်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။မိခိုးရည်နဲ့ပြည်နေတဲ့အခန်းထဲမှာသေဆုံးနေတဲ့ရုပ်လောင်းတွေကိုမိသားတပ်ဖွဲ့တွေကတွေ့ရှိခဲ့ပြီးတော့အဲ့ဒီလူတွေအလုံးဟာမိခိုးရည်မွန်မီတည်ဆုံးကုန်တာဖြစ်ကြောင်းဘသူမှတနက်တန်ရရပြီးတည်ဆုံးခဲ့တာမဟုတ်ဘူးလို့မနီလာရဲမှူးကြီးကပြောပါတယ်။ IS အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့သူတို့တရားဝင်ထုတ်ပြန်နေတဲ့သတင်းတွေကနေငကြိမ်တိုင်ပြောခဲ့ပြီးမြဲလဲရဲတပ်ဖွဲ့ကတော့ဒါဟာ IS အဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့တောက်လျှောက်ညှိဆိုခဲ့ပါတယ်ခင်ဗျာ။
ကျောင်းနိုင်ငံမှာဒီမိုကရေစီရေလှူရှားမှုကိုတင်ကားရည်နဲ့ပြစ်ခတ်ဖြိုခွင်းခဲ့တဲ့တင်းနေမင်းရင်ပြည့်အရေးတော်ပုံကဒီကနေ့တင်းနှင်းကနေနဲ့မှာ28နှစ်ပြည့်မြောက်ပြီဖြစ်ပါတယ်။တင်းနေမင်းရင်ပြည့်ကဒီမိုကရေစီရေလှူရှားတောင်းဆိုသူတွေကြားတရုတ်အစိုးရကတင်ကားရည်နဲ့မောင်းဝင်ပြစ်ခတ်ခဲ့တာကြောင့်ယာနဲ့ချီတဲ့ဆန္ဒပြသူတွေတေဆုံးခဲ့ကြရတာပါ။တေဆုံးသူအရေအတွက်ကထောင်နဲ့ချီရှိနိုင်တယ်လို့လည်းတချို့ကခန့်မှန်းပါတယ်။တန်နမင်ရင်ပြင်လှုပ်ရှားမှုကိုတရုတ်အစိုးရကဇွန်လ၄ရက်နေ့စူပူမှုအဖြစ်သားရည်ညွှန်းပြောဆိုပြီးအမှန်ဖြစ်ပျက်ခဲ့တာတွေထက်ရှော့ချထားတာဖြစ်ပါတယ်။တန်နမင်ရင်ပြင်ရေးတော်ပုံနဲ့ပတ်သက်ပြီးမီဒီယာတွေမှာတရုတ်ညွှန်းတဲ့တွေမှာဆွေးနွေးမှုတွေကိုလည်းပြင်းပြင်းထန်ထန်တားမြစ်ထားတာဖြစ်ပါတယ်။1989ခုနှစ်နောက်ပိုင်းမွေးဖွားလာတဲ့တရုတ်လူငယ်တွေကြားဒီရေးတော်ပုံအကြောင်းသိပြီးမသိကြတော့ဘူးလို့လည်းအများအပြားကသုံးသပ်ပြောဆိုကြပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမှတ်သိထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့လန်ဒန်မြို့တိုက်ခိုက်ခံရတဲ့နောက်ဆက်တွဲလုံခြုံရေးအခြေအနေကိုတင်ပြပါမယ်ဒီတိုင်းနိုင်ငံလန်ဒန်မြို့မှာစနေညတိုက်ခိုက်မှုတွေအပြီးအကျဉ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအပြီးလုံခြုံရေးတင်းတင်းကြပ်ကြပ်တိုးမြင့်ချထားခြင်းဒီတိုင်းနိုင်ငံလန်ဒန်မြို့မှာရောက်ရှိနေထိုင်တဲ့ဒီမြန်မာနဲ့တိုင်းရင်းသားအတိုင်းဝိုင်းတွေအနေနဲ့ဒီလုံခြုံရေးအထူးသတိထားကြဖို့သတိပေးနှိုးဆော်ထားကြသလိုလန်ဒန်မြို့နေမြန်မာတွေကပြောဆိုကြပါတယ်အထူးသဖြင့်လန်ဒန်နေမြန်မာတွေအနေနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတွေခီးသွွား tourist တွေအသွားအလာများတဲ့နေရာလူစီကားတဲ့နေရာတွေကိုအထူးသတိထားသွားလာကြဖို့နဲ့တစုံတစ်ခုအန္တရာယ်ကျရောက်လာရင်ချက်ချင်းအကြောင်းကြားဆက်သွယ်ကြဖို့အနှိုးဆော်ထားကြတာလို့ပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်မြင်မြင်ထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင
်ဟုတ်ပါရယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာဒေသစံတော်ချိန်စနေညည10:08မိနစ်လောက်ကလန်ဒန်မြို့လေကလန်ဒန်ဘရစ်တံတားပေါ်မှာဗန်ကားတစ်စင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်တံတားပေါ်မှာရှိတဲ့သူတချို့ထိခိုက်ဒဏ်ရာရပြီးတဲ့နောက်မရှိမနှောင်းအချိန်လောက်မှာပဲလန်ဒန်မြို့ရဲ့ဒီလန်ဒန်ဘရစ်တံတားတောင်ဘက်မလှမ်းမကန်ဘရက်ဈေးမှာရှိတဲ့စားတောက်ဆိုင်တစ်ခုတည်းကိုဝင်ပြီးအမျိုးသား2ဦးကဓားနဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုတွေကိုအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအဖြစ်လုံခြုံရေးအထူးတင်းကျပ်ပြီးတင်းတင်းကျပ်ကျပ်ကင်တွယ်ဆောင်ရွက်နေကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။စနေညတိုက်ခိုက်မှုမှာတော့တိုက်ခိုက်သူ3ဦးကိုရဲကပြစ်ဒဏ်နိုင်ခဲ့ပြီးဒီဖြစ်စဉ်တစ်ခုလုံးမှာလူ9ယောက်ထက်မနည်းသေဆုံးအနည်းဆုံးလူ50ဒဏ်ရာရခဲ့ပါတယ်။ဒီစနေညတိုက်ခိုက်မှုတွေမှာတော့လန်ဒန်နေမြန်မာတွေအထိခိုက်မရှိပေမဲ့လို့လုံခြုံရေးစိုးရိမ်မှုတွေမြင့်တက်ပြီးအထူးသတိထားသွားလာနေကြတယ်လို့လန်ဒန်ကမြန်မာအတိုင်းဝိုင်းကပြောပါတယ်။လန်ဒန်ရောက်မြန်မာတွေနဲ့တိုင်းရင်းသားအတိုင်းဝိုင်းတွေမှာလုံခြုံရေးအထူးသတိရှိကြဖို့လူမှုကွန်ရက်စာမျက်နှာတွေကနေတဆင့်သတိပေးနှိုးဆော်နေကြတယ်လို့မြန်မာအသင်း UK ရဲ့အထွေထွေအတွင်းရေးမှူးအငိမ့်စားမေဇေးဆရာဝန်ကြီးဒေါက်တာမင်းစောအောင်က VOA မြန်မာပိုင်းကိုပြောပါရယ်
ဒီမနေ့ကဖြစ်ကြတဲ့ပတ်သက်ပြီးတော့ဒီသူတို့ဖြစ်ရင်လုံခြုံရေးကိုတိကျကြငင်းတက်နိုင်မလို့ကိုကို group နဲ့ကို ethnic group နဲ့ကိုတယောက်ချင်းတော့ကောင်း Facebook ကတော့ network မြန်မာတော့ email နဲ့တော့တောင်းနေတော့ inside information တွေပေးပြီးတော့ share လုပ်ကြပါတယ်။အဲ့ဒီနည်းနဲ့တောင်းနေလို့တော့ share လုပ်တာပေါ့ security တွေလုံးလုံးလေးသူအဓိကထားပြီးတော့ဒီလူစီလာတဲ့နေရာ tourist တွေသွားတဲ့နေရာအဲ့လို bridge တို့တောင်းတယ်နော်အဲ့ Westminster ကတိတော့ဟာမျိုးအဲ့လိုနေရာမျိုးကြတောင်းနေမြာ for the time being တော့ရှောင်းဖို့တော့ကြောက်ကြောက်ပြီးပေးဆက်လုပ်ဖို့
အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအဖြစ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေရာတွေလူစီကားတဲ့နေရာတွေပါဝင်တမျိုးလုံးကိုလုံခြုံရေးတင်းတင်းကြပ်ကြပ်တိုးမြှင့်ချထားတဲ့လန်ဒန်မြို့ရဲ့လုံခြုံရေးအခြေအနေကိုလည်းဒေါက်တာမင်းစောအောင်ကအခုလိုပြောပြပါဗျ
။လုံခြုံရေးတိုးမြှင့်နေရတာအခုကျွန်တော်အခုပဲယူရဲနဲ့ချက်တယ်တော့ကျွန်တော်လန်ဒန်ပြင်ပလာပြီးတော့ကျွန်တော်ဖုန်းကြီးတော့ပြင်တယ်တော့အဲ့လန်ဒန်အဲ့အပြင်ရပဲပတ်ပြီးတော့ပြန်ပါတယ်။အော်ဒီလောလောဆယ်ချီနေရတာလန်ဒန်မြို့ကလမ်းလေအခုပိတ်ထားပါတယ်။ဒီအပြင်ဒီမနေ့ကပြည်ထောင်တက်တဲ့ Borough Market နဲ့ပိတ်ထားပါတယ်။အဲ့နေရာလုံးဝတော့ပြည့်မရှိဘူး။နောက်ပြီးတော့ဒီကီဘန်ဒန်ဘရစ်ဂျ်စတေရှင်မှာလည်းရထားကိုကားကိုတိုက်ဆီလို့ရပ်နေပါတယ်။ဒီပေါ့ critical level ပေါ့အဲ့ဒါ serious level ပြင်ထားပါတယ်။သူတို့လန်ဒန်ကျော် Metropolitan Police နဲ့ဒီလန်ဒန် Commissioner of Police နဲ့သူတို့ Secret of Scotland နဲ့လည်းသူတို့ Joint Secret
လန်ဒန်မှာရှိတဲ့ကချင်အတိုင်းဝိုင်းပါဝင်လန်ဒန်ရောက်တိုင်းရင်းသားတွေအားလုံးလုံခြုံရေးအထူးသတိရှိကြဖို့နဲ့တစုံတစ်ခုအန္တရာယ်ရင်ဆိုင်ရရင်ချက်ချင်းဆက်သွယ်အကြောင်းကြားကြဖို့နှိုးဆော်ထားတယ်လို့အင်တာနက်လူမှုကွန်ရက်နေမှာလဲလန်ဒန်အတိုင်းဝိုင်းနေဖွဲ့စည်းထားပြီးဆက်သွယ်ဆောင်ရွက်နေပါတယ်လို့ကချင်မျိုးသားအစည်းအရုံး UK ရဲ့ဥက္ကဋ္ဌမစ္စတာရင်းဒူလာရန်ကပြောပါတယ်အရင်က
တည်းကတော့စိုးရင်ရတာပေါ့ဒီလည်းဆိုတော့အခုကဒီမှာဟွန်တလွန်မန်ချက်စတာစီးတီးမှာဖြစ်တယ်မန်ချက်စတာစီးတီးမှာမဖြစ်ခင်လန်ဒန်ဟော့ဝင်းစတာမှာလည်းဖြစ်တယ်ဆိုတော့အခုကဒီအခုပြန်လန်ဒန်ဘရစ်ဂျ်မှာပြန်ဖြစ်တယ်ဆိုတော့အခုကစိုးရင်ရတယ်တိထားရတာသွားရမှာဒါပေမဲ့လန်ဒန်မှာရှိတဲ့ဒီမားတွေကျွန်တော်ပုံမှန်မိသားစုမှာမိသားစုကြရတယ်ကျွန်တော်နောက်မှာကျွန်တော်ကချင်မိသားစုကြရတော့ဘာမှအဲ့အခင်ဒီပေါ်လေးစမှာပေါဝင်ခြင်းရှိပါတော့ဆေးဖြစ်ပါတယ်ကျွန်တော်လုံခြုံမှုရှိပါတယ်လို့ဆိုဒါပေမဲ့စိုးရင်မှုကတော့အခုရှိ
ဟုတ်ကဲ့ဆရာတို့အခုနောက်ပိုင်းဒီလိုသွားတာလာတာလူစီကားတဲ့နေရာတွေပေါ့နော်အထူးသဖြင့်သွားတဲ့ခါမှာရောအခုလိုဒီလိုမျိုးအဖြစ်ပြက်တွေမျိုးကြားရတဲ့ခါမှာဘယ်လိုများဟိုစိတ်ထဲမှာဖြစ်မိပါလဲဆရာနောက်ပြီးတော့လန်ဒန်ရဲ့လုံခြုံရေးကရောသူတို့ဘက်ကဒီတာဝန်ရှိတဲ့အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်လှုပ်ထားတာတွေရှိပါလဲဆရာဟုတ
်ကျွန်တော်အရင်ကတည်းကဆောင်တော့တင်းကြပ်မှုတွေတော့ရှိတယ်အထူးသဖြင့်ကျွန်တော် Queen Elizabeth ရဲ့ Buckingham Palace နေရာတွေဘာလို့နေရာတွေမှာတော့ Westminster ဒီလို့တော့ဒီယုံဒီနေရာတွေမှာဆိုရင်တော့ပုံစံကအခုကတော့ block လေးတွေအကန့်အသတ်လေးတွေအဟာအသာအချီတွေလောက်ထားတယ်ပုံမှန်အခုက terrorist attack တွေကပုံများလာတယ်ဒီ English London တော့ attack ပုံမှန်တော့စတဲ့ထားမှလောက်လာတယ်ဆိုမှသူကတတိထားဖို့ပြောဆိုတော့ကျွန်တော်အများအားတော့လာတဲ့အခါဆိုတတိထားရတာပေါ့ကျွန်တော်လည်းဆိုအများအားတတိထားလဲသိမှုကလူများနဲ့ညီအစ်ကိုတွေကကျွန်တော်လည်းဒီတော့လာရင်တော့မှလည်းတတိနဲ့ပေါ့အရင်ကတက်စားတော့ပုံမှန်တတိထားလာတာပေါ့
စနေညကလန်ဒန်မှာမတူညီတဲ့နေရာ၃နေရာမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုချိန်မှာတော့အခင်းဖြစ်တဲ့နေရာတွေကိုလက်နက်ကင်ပြည်တဲ့ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးအထူးတာဝန်ယူထားပြီးတော့အဲ့ဒီနေရာကိုမလာကြဖို့ကိုလည်းသတိပေးချက်ထုတ်ပြန်ထားပါတယ်။လန်ဒန်မြို့မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပြီးခဲ့တဲ့မတ်လကဆက်လို့ရှိရင်ဒါဟာတတိယအကြိမ်မြောက်ဖြစ်ပါတယ်။ဝမ်မန်စတာတရားပေါ်ကတိုက်ခိုက်ရမှုမှာတော့6ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီအထက်မန်ချက်စတာအသေးခံဘုံခွဲတိုက်ခိုက်မှုကတော့အထူးခိုက်အများဆုံးဖြစ်ပြီးလူ22ဦးသေဆုံးခဲ့ရပါတယ်ရှင်။
မဆူမဆူစီတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဒေါအောင်ဆန်းစုကြည်ရဲ့ဆူတင်ခီးစဉ်ဘက်ကိုကြည့်ကြရအောင်ပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပထမဦးဆုံးကျင်းလာရောက်မဲ့ဆူတင်ခီးစဉ်ကိုကရင်အတိုင်းဝိုင်းတစ်ခုလုံးကစိတ်အားထက်သန်စွာကြိုဆိုနေကြောင်းဦးဆောင်သူတွေကပြောကြားပါတယ်2016ခုနှစ်ကစပြီးဆူတင်နိုင်ငံမှာဒုက္ခသည်အဖြစ်အခြေကျနေထိုင်ကြတဲ့ကရင်တိုင်းရင်းသားတွေကိုဆူတင်အစိုးရကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ပြီးနိုင်ငံသားအဖြစ်ပယ်ချနေတဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်ညှိနှိုင်းဖြေရှင်းပေးနိုင်မယ်လို့မျှော်လင့်မိကြောင်းလဲဆိုပါတယ်ဆက်ွယ်မြင်မြန်ထားတဲ့မအင်ဂျင်နိုင်ကအပြည့်စုံပြောပြမှာပါရှင်
ဂျွန်လ9ရက်နေ့နောက်ပိုင်းဆူတင်နိုင်ငံကိုပထမဆုံးချိန်လာရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ချစ်ကြည်ရဲ့ခီးစဉ်တွင်သူတို့ကရင်အတိုင်းဝိုင်းနေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်မိကြောင်းကရင် Swedish community လို့ခေါ်တဲ့ဆွီဒင်နိုင်ငံရောက်ကရင်အတိုင်းဝိုင်းခေါင်းဆောင်တွေကပြောပါတယ်အထူးသဖြင့်သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဒေါအောင်ဆန်းစုကြည်ကိုတင်ပြလိုကြောင်းကရင်ဆွီဒင်အတိုင်းဝိုင်းဥက္ကဋ္ဌဒေါ်တီရာနိုင်ကအခုလိုပြောပါတယ
်သူတို့ကရင်လူစုတွေကိုဒီဆွီဒင်ဆွေရကအကြမ်းဖက်သမားအနေနဲ့ဆွဆွဲပြီးတော့ဗောနော်နိုင်ငံသားတင်လျှောက်တာကိုပြစ်ပယ်တယ်အဲ့ဒီအချက်ရဲနောက်ပြီးတော့ကျွန်တော်တို့ဒီဆွေနေနိုင်ငံရောက်တဲ့ကရင်လူစုတွေတော်တော်များများကဘာမှကြီးနေအဆက်အသွယ်ရန်ပြတာပေါ့နော် ဘာဖြစ်လို့ဆိုတော့ကျမဆိုရင်နည်းနည်းလည်းပမာရရနေထွက်လောက်ခွာပြီးတော့ဒုက္ခသည်မှာဆက်ငါးနှစ်ကြာနေတယ်အဲ့လိုအလားတူပြင်လူတို့တွေတော်တော်များများအဲ့လိုမျိုးဖြစ်ကြပါတော့ဗမာပြည်ရဲ့အနေအထားတွေဆိုတာလည်းဘာမှမသိဘူးဒီကျွန်တော်တို့ပြင်လူတို့တွေကဒီမှာနေတဲ့လူတွေကတနည်းနည်းတစ်ချက်ချင်းဗမာပြည်ကိုပြန်ရမယ်ဆိုရင်ဘယ်လိုပုံစံမျိုးနဲ့ပြန်ရမလဲဆိုတော့ကျွန်တော်တို့မသိတာကျွန်တော်
မျှော်လင့်မိတယ်လို့လည်းဒေါ်တီရာနိုင်ကဆိုပါတယ်။ Sweden တိုင်းနိုင်ငံလုံးမှာကရင်လူဦးရေ 2000 ကျော်ရှိတယ်လို့လည်းသူကပြောပါတယ်။ Nobel ကြီးကြီးဆုရှင်လည်းဖြစ်မြမဒီမိုကရေစီရေးမှာဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကို Sweden နိုင်ငံကသူရဲကောင်းအဖြစ်အတိအမှတ်ပြုထားကြောင်းဒေါ်တီရာနိုင်ကအခုလိုပြောပါတယ်။
ဒီ Sweden နိုင်ငံမှာဆိုရင်ဒေါ်အောင်ဆန်းစုကြည်ကိုတကယ်သူရဲကောင်းတယောက်နေမယ်မြင်တယ်။သူကဒီ Sweden လူသူတွေကလည်းပဲသူ့ကိုအရင်လေးစားတာပေါ့နော်။ဘာဖြစ်လဲဆိုတော့သူကဒီ Sweden အတိုင်းဝဲမှာသွားနေတဲ့နေရာတိုင်းဘယ်သူမှမစိုးပေါ်နဲ့သူကမေးမယ်။ဥမာပဲနိုင်ငံလာတယ်သူကပုံမှန်ကြီးဆိုဟာအောင်ဆန်းစုကြည်တိတ်လာတယ်တိတ်လာပေါ့လို့အရင်လေးစားတယ်အဲ့တကယ် hero ပုံမှန်မြင်နေပဲ။ကြောရတယ်ပဲကျမစားတာပေါ့နော် positive တည်းပဲကြားနေရလား
ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့ဆွီဒင်နိုင်ငံရဲ့လူမှုဖူလုံရေးစနစ်နဲ့အမျိုးသမီးနဲ့ကလေးတငယ်တွေကိုဦးစားပေးချမှတ်တဲ့စနစ်တွေကိုလေ့လာအတူယူဖို့ကောင်းတယ်လို့မြင်ကြောင်းသူကအခုလိုဆက်ပြောပါတယ
်တက်ကြီးရွယ်ကိုရှောင်းရှောင်းရေးတို့ဟန်နီကက်တဲ့ပဲရှောင်းရှောင်းရေးတို့နောက်ပြီးတော့ဒီဟော်မုန်းဆူမန်တဲ့ဒီကလေးတွေပေါ့နော်ဒီရှောင်းရှောင်းရေးဌာနတွေမှာဒီဗမာပြည်အနေနဲ့အများကြီးအတူယူသိနေအချက်လက်တွေအများကြီးရှိတယ်လေဒီဆွေးနွေးနိုင်ငံမှာအဓိကတဲ့သက်ယူရွယ်ဝင်တဲ့ကလေးတွေအဲနောက်ပြီးတော့ဒီဟိုဘလိုပါမယ်အဲမော့ဆူမတ်ဒီအတွေ့အရန်ကောင်းတဲ့နိုင်ငံတဲ့နိုင်ငံဖြစ်တယ်လေခရီးခွင့်အင်းလေးအရေးအရန်ကောင်းတယ်အမျိုးကြီးခွင့်ရည်ဒီအဲ့ဒါတွေကတော့ဒီကျွန်တော်ပုံမှန်ဒီနေ့ဆားလိုက်မယ်ဆိုရင်ဒါတွေကဘာမှနိုင်ချင်လို့ရတဲ့နေသားမှမရှိသေးဘူးအဲ့တော့ဒီစစ်စစ်လာမယ်ပုံမှန်ဒီဖွံ့ဖြိုးတိုးတဲ့ရေမှာအဲ့လိုအခန်းကဏ္ဍဒီမှာအတူယူလို့ရတဲ့ဟိုဘလိုပါမလဲလာပြီးတော့ဟိုဘလိုက copy ကူးလို့ရတဲ့အနေအထားတွေအများကြီးရှိတယ်အဲ့လိုမျိုးသားဗမာပြည်မှာလုံနိုင်ခဲ့တယ်လို့ဆိုရင်တော့အရင်ကောင်းမယ်လို့တော့ကျွန်တော်တို့မြင်တယ်လေ
ဒေါ်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဆွီဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုချစ်ချည်ရေးခီးစဉ်ဖြစ်လာရောက်မှာဖြစ်ပါတယ်ဒီမတိုင်ခင်ကနေဒါနိုင်ငံကိုဇွန်လ5ရက်နေ့ကနေ6ရက်နေ့အထိချစ်ချည်ရေးခီးစဉ်ဖြစ်အရင်သွားရောက်မှာဖြစ်ပါတယ်။2005ခုနှစ်ကဆွီဒင်နိုင်ငံကနေဒေါ်အောင်ဆန်းစုကြည်ကိုအကြမ်းမဖက်ဒီမိုကရေစီတိုက်ပွဲဝင်မှုတွေလူခွင့်ရေးလှုပ်ရှားမှုတွေအတွက်အိုလော့ပန်းစုချီးမြှင့်ခဲ့ပါတယ်။ကမ္ဘာကလေးများစုကတော့2011ခုနှစ်ကဆွီဒင်နိုင်ငံမှာဒေါ်အောင်ဆန်းစုကြည်ကိုဂုဏ်ပြုချီးမြှင့်ခဲ့ပါတယ်ရှင်။
မင်းဂျင်းနိုင်တင်ပြခဲ့တာဖြစ်ပါတယ်ကျမတို့အခုထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့မြန်မာနိုင်ငံဘက်ခြမ်းကိုထွက်ပြေးသွားတဲ့လူသက်မှုအတွက်တရခင်တန်တရားရှိထားသူကိုထိုင်းအာဏာပိုင်တွေစီပြန်လွှဲပြောင်းပေးတဲ့အကြောင်းကိုတင်ပြပေးပါမယ်ထိုင်းနိုင်ငံကနေမြန်မာနိုင်ငံတာချီလိမ့်မြို့ကိုထွက်ပြေးသွားခဲ့တဲ့လူသက်တေခန့်ဖြစ်ဆွဆွဲခံရသူထိုင်းအမျိုးသမီး3ဦးကိုမြန်မာအာဏာပိုင်တွေဘက်ကမဲဆိုင်တာချီလိမ့်ချစ်ကြည်ရတရားပေါ်ကနေတဆင့်ဇွန်လ3ရက်နေ့ညနေပိုင်းမှာထိုင်းအာဏာပိုင်တွေထံတရားဝင်ပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်အပြည့်အစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာလူသက်မှုနဲ့ဆွဆွဲခံရပြီးမြန်မာနိုင်ငံတာချီလိမ့်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်နေတဲ့တရားခဏ်အဖြစ်ဆွဆွဲခံရတဲ့ထိုင်းမျိုးသမီးသုံးဦးကိုဂျွန်လ3ရက်နေ့ထိုင်းစံတော်ချိန်ည9နာရီခန့်ကမြန်မာအနာဘိုင်တွေကထိုင်းနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့ကြောင်းတာချီလိမ့်မြို့ကန်တဦးကပြောပြပါဗျာ။အ
ဲဟုတ်တယ်တော်တော်လားလွှဲပြီးတာဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့လွှဲ
တယ်။အဲညာဘက်7နာရီခွဲလောက်ကလွှဲတာ။တကားခလင်ကမှလာလွှဲတယ်ခင်ဗျာ
။ဆိုတော့သူကတာချီလိမ့်မြို့မှာရောအဲ့ဒီရက်ပါအဲ့လိုအဖမ်းစည်းတွေကအဲ့လိုလိုက်ရှာနေတာတော့အဲ့လိုမျိုးဖြစ်လာ။များများဖြစ်လာ။
ညမစီဦးကမှဒီလူသုံးလောက်ပဲအမရေဘယ်လိုပြောမှန်းဆိုလူသားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟာ password ပေါ်မှာတင်ထားတဲ့ဥစ္စာဘယ်လိုပြောမှန်းဟိုဟာဖုန်းထဲမှာ line ထဲမှာဆက်ပေးရတဲ့ဥစ္စာကျွန်တော်တို့ဗမာပြည်ကမှပဲသူတို့တိတ်ကြောက်နေတယ်ဆိုတော့ဒရင်ကိုတော့သူတို့ကထိုင်းဘက်ကနေပြေးလေးတယ်ခင်ဗျဟု
တ်က
ဲ့ဒါမှမဟုတ်မနေ့ကတော့ပြန်ပြီးတော့လွှဲပေးလိုက်ပြီခင်ဗျဆို
တော့တင်ပေးလိုက်
ဟုတ်ကဲ့ပါမ
တာချီလိုက်မှတဲတန်ရှာနေကြလား
တာချီလိုက်မရှာဘူးကျွန်တော်အဲ့လိုကျတော့ရုပ်ဆိုးအတိုင်းသားမျိုးတော့မရှာဘူးခင်ဗ
ျဒနေ့ရက်လောက်
ဟုတ်ကဲ့ခင်ဗျဟုတ
်ဟုတ်ဒနေ့ရက်လောက်ကြပါ
အော်အမတပတ်စင်းလောက်တော့ကြာမယ်ခင်ဗျ
လွှဲပြောင်းပေးမှုမှာပါဝင်ခဲ့တဲ့မ မြန်မာအာဏာပိုင်တွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လူသက်တရားခံတွေအဖြစ်ဆွဆွဲခံနိုင်ရသူအမျိုးသမီးတွေဟာထိုင်းနိုင်ငံကာရာအိုကေဆိုင်တွေမှာအလုပ်လုပ်ရင်းနဲ့အသက်မွေးဝမ်းကြောင်းနေကြသူများဖြစ်ပါတယ်။ဒီထက်ကအဓိကတရားခံအဖြစ်ဆွဆွဲခံနိုင်ရတဲ့အသက်24နှစ်အရွယ်ထိုင်းနိုင်ငံသူပီယာနုပလီယိုဟာလူသက်မှုမှာကျန်ရပါလို့ယူဆရတဲ့အမျိုးသမီးနှစ်ဦးနဲ့အတူမြန်မာနိုင်ငံတာချီလိတ်မြို့ကအိမ်တလုံးမှာပုံအောင်နေထိုင်နေတာဖြစ်ပြီးထိုင်းနိုင်ငံကနေထွက်ပြေးလွတ်မြောက်ခဲ့ပြီးရတရပတ်ခန့်ကြာတဲ့အခါမှာမြန်မာအာဏာပိုင်တွေကရှာဖွေတွေ့ရှိသွားပြီးထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့လည်းသတင်းတွေထွက်ခဲ့ပေမဲ့အဓိကတရားခံအဖြစ်ဆွဆွဲခံနိုင်ရသူအမျိုးသမီးဟာမြန်မာအာဏာပိုင်တွေထံကိုကိုယ်တိုင်တွားရောက်ဖမ်းခံခဲ့တယ်လို့လည်းချင်းရိုင်ခရိုင်ရဲမှူးကြီးကထိုင်းသတင်းဌာနတစ်ခုဖြစ်တဲ့ The Nation သတင်းမှာပြောဆိုထားပါတယ်။တရားခံအဖြစ်ဆွဆွဲခံနိုင်ရသူအမျိုးသမီး၃ဦးဟာထိုင်းမြန်မာလာအိုသုံးနိုင်ငံရွှေစရိကန်ဒေသမှာကာရာအိုကေပျော်တော်ဆက်မယ်ရီအဖြစ်လုက္ကိုင်ဆက်တောက်နေကြသူများဖြစ်ပါတယ်။ချင်းရိုင်ခရိုင်တွင်းကနာမည်ကြီးကာရာအိုကေဆိုင်တစ်ခုကအသက်22နှစ်အရွယ်နောင် M ဆိုတဲ့အမျိုးသမီးကိုတရားခံ3ဦးကပူးပေါင်းကြံစီတက်ဖြတ်ခဲ့တယ်လို့လည်းဆိုပါတယ်။သူတို့တွေရဲ့ပြောကြားချက်အရတက်ဖြတ်ခံရတဲ့အမျိုးသမီးကိုကားတစ်စီးပေါ်တင်ပြီးမိမျောတဲ့အထိထုရိုက်ခဲ့ပြီးတဲ့နောက်တက်ဖြတ်ခဲ့တာလို့ဆိုပါတယ်။သိဆုံးသူနဲ့သူတို့ဟာရန်ညှိုးရှိပြီးအဓိကတရားခံရဲ့အမျိုးသားမူရင်စေဝါရောင်းဝယ်တယ်ဆောင်တာကိုရဲကိုတရင်ပေးခဲ့တဲ့အတွက်သူ့အမျိုးသားဟာထောင်ကျသွားခဲ့တာလို့လည်းဆိုပါတယ်ဒီအတွက်ထောင်ကျနေသူအမျိုးသားအတွက်ကလေးစားချေတဲ့တပ်ဖြတ်မှုအဖြစ်ထိုင်းသတင်းတွေမှာတော့ဖော်ပြနေပါတယ်အဓိကတရားခံအဖြစ်ဆွဆွဲခံရသူအမျိုးသမီးနဲ့ပတ်သက်လို့ထိုင်းသတင်းတွေမှာဖော်ပြချက်အရမူရင်စေဝါခိုင်းနေတဲ့အဆက်အသွယ်ရှိသူစင်ကာပူမလေးရှားစတဲ့အာရှနိုင်ငံတွေကိုတွားရောက်ပြီးကာရာအိုကေလုပ်ငန်းတွေမှာလုပ်ကိုင်နေသူဖြစ်တယ်လို့လည်းရေးသားဖော်ပြနေပြီးမဲ့သူတို့ရဲ့ရဲစစ်ဆေးချက်ကတော့ထွက်မလာသေးပါဘူးဒီသတင်းဟာထိုင်းနိုင်ငံမှာနာမည်ကြီးနေပြီးမဲ့မြ мян ဆန်ဆန်ဖမ်းမိတဲ့ပုံမှာလည်းမေးခွန်းထုတ်နေကြတာပါအခုလောလောဆယ်မှာတော့ထိုင်းအနာပိုင်တွေကအမျိုးသမီး3ဦးကိုဖမ်းဆီးထားပြီးစစ်ဆေးနေဆဲဖြစ်ပါတယ်ရှင
်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါနောက်နေ့ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line 2m 24 25 30 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးပါမယ်ရှင်
ဗြိတိန်နိုင်ငံမှာမနစ်စနေနေ့ကအချမ်းဖက်ဝါရီတွေရဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုလည်းရဲကပစ်တက်လိုက်တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလန်ဒန်ရှေ့ပိုင်းမှာဝင်ရောက်စီးနင်းမှုတစ်ခုလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုထားပေမဲ့အသေးစိတ်အချက်အလက်တွေတော့ထွက်ပေါ်မလာသေးပါဘူးမနေ့တုန်းကလန်ဒန်တံတားနဲ့ဘိုရိုဆီတို့မှာတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗြိတိန်နိုင်ငံမှာအချမ်းဖက်ဝါရဆွဲတိုက်ခိုက်ခံရမှု3ကြိမ်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်မကောင်းဆိုးဝါးအတွေ့အခေါ်တွေကနေပေါက်ဖွားလာတာလို့ဗြိတိန်ဝန်ကြီးချုပ်ကဒီကနေ့ပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုတရားဝင်မဟုတ်သည့်တန်အောင်အဲ့ဒီမှာပေးထားတဲ့ဂရိကဝတ်တွေကိုဆက်လက်ဖော်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဘီလီယံနာတထေးကြီးမိုက်ကယ်ဘလူးမ်ဘတ်ကအကူအညီပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမကြသေးခင်ကပဲအမေရိကန်အနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ထွက်တယ်လို့ကြေညာလိုက်ပြီးပါရီသဘောတူညီချက်ဟာအမေရိကန်နေအတွက်အကုန်ကျများလွန်ပြီးတက်ကရက်2025ခုနှစ်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းအလို့အကင်ပေါင်း9တန်းလောက်ဆုံးရှုံးနိုင်တယ်လို့ပြောဆိုရဖြစ်ပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်တထေးကြီးမိုက်ကယ်ဘလူးမ်ဘတ်ကတော့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂရဲ့အခြေခံသဘောတူညီချက်တွေအတွက်အမေရိကန်ဒေါ်လာ15တန်းကူညီပေးသွားဖို့ကတိပြုလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးကိုကင်တွယ်မှုအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံခြားပူးပေါင်းဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ဝန်ကြီး James Mattis ကစင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာပြောဆိုသွားပါတယ်ရှင
်။တရင်ချင်းချက်ကိုမတ်တန်ကြီးထိုက်ကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ဒီမှာရှားဖောင်းပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိ line 2 meter 16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.